ဒီကနေ့ကျင်းပတဲ့ပြည်ထောင်စုလွှတ်တော်အစည်းအဝေးကိုပြီးခဲ့တဲ့ရွေးကောက်ပွဲမှာရွေးချယ်တင်မြှောက်ခံထားရတဲ့ပါတီအသီးသီးကလွှတ်တော်ကိုယ်စားလှယ်အသစ်တွေနဲ့လက်ရှိလွှတ်တော်ကိုယ်စားလှယ်တွေတက်ရောက်ကြပါတယ်။ဒါပြင်တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်လည်းတက်ရောက်ပါတယ်။ပြီးခဲ့တဲ့၅နှစ်သက်တမ်းဆောင်ရွက်မှုတွေဟာဒုတိယကြိမ်တက်မတော်သက်တမ်းတာဝန်ထမ်းဆောင်လိုချင်တာကြောင့်မဟုတ်သလိုကြန့်ခိုင်ဖွံ့ဖြိုးရေးပါတီအနိုင်ရဖို့အတွက်လည်းဆောင်ရွက်ခဲ့တာမဟုတ်ဘဲအဲ့ဒီထက်ကျယ်ပြန့်တဲ့အမျိုးသားနိုင်ငံရေးရည်မှန်းချက်ဖြစ်ကြောင်းပြောပါတယ်။ဒါအပြင်2010ရွေးကောက်ပွဲကနေတက်လာတဲ့လက်ရှိအစိုးရဟာမြန်မာနိုင်ငံမှာဒီမိုကရေစီထွန်းကားဖို့အတွက်ပထမအဆင့်ကြိုးပမ်းခဲ့တဲ့ခြေလှမ်းဖြစ်ကြောင်း၅နှစ်အတွင်းတိုင်းပြည်ပြည်တွင်းငြိမ်းချမ်းရေးနိုင်ငံရေးအရာတည်ငြိမ်ရေးအလုံးပါဝင်တဲ့နိုင်ငံရေးလုပ်ငန်းစဉ်တွေဖြစ်လာရေးနဲ့ပြည်သူတွေရဲ့လူမှုစီးပွားဘဝတွေဖွံ့ဖြိုးလာရေးရည်မှန်းချက်တွေနဲ့လှုပ်ဆောင်ခဲ့တာဖြစ်ကြောင်းပြောပါရယ်၅နှစ်အတွင်းစိန်ခေါ်မှုတွေအားနည်းချက်တွေပုံကိုရေးအရာနာကျင်မှုတွေရှိခဲ့ပေမဲ့တိုင်းပြည်အကျိုးအတွက်ကိုပဲကြီးခဲ့တာဖြစ်ကြောင်းပြောပါရယ
်ဘာပုံကိုတခုတယောက်အဖွဲ့အစည်းတစ်ခုအကျိုးစီးပွားထံပုံမှန်မြင်မာတဲ့အမျိုးသားနိုင်ငံရေးရည်မှန်းချက်လည်းဖြစ်ပါတယ်။ဒါဟာမြန်မာနိုင်ငံမှာဒီမိုကရေစီစနစ်ခိုင်မာဖို့အတွက်အဓိကကြတဲ့ရည်မှန်းချက်လည်းဖြစ်ပါတယ်။ဒီရည်မှန်းချက်ကိုအကောင့်တွေဖော်ဆောင်ရမှာကျွန်တော်အထက်မှအစဉ်ခံတင်ပြခဲ့တဲ့အောင်မြင်မှုတွေရရှိခဲ့သလိုအခက်အခဲတွေအားနည်းချက်တွေစိန်ခေါ်မှုတွေအများကြီးတွေ့ကြုံခဲ့ရပါတယ်။ထိတ်တဲရင်ဆိုင်မှုတွေဝီရောဓုတွေလည်းရှိခဲ့ပါတယ်။ဒါပေမဲ့ကျွန်တော်အနေနဲ့မြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်ရပ်တန့်မပွားစေဖို့နောက်ကျောင်းပြန်မပွားစေဖို့အတွက်ပဂရိအရှိတရားနဲ့လက်တွေ့နိုင်ငံရေးအခြေအနေကခွင့်ပြုထားတဲ့အတိုင်းအတာအတွင်းကနေဖြစ်တင်တာနဲ့ဖြစ်နိုင်တာကိုသဟဇာတဖြစ်အောင်ကင်တွယ်ဖြည့်ရှင်းခဲ့ပါလေပုဂ္ဂိုလ်ရေးရထိခိုက်နာကျင်မှုတွေကိုမေ့ပျောက်ပြီးနိုင်ငံနဲ့ပြည်သူများရဲ့ရေရှည်အကျိုးစီးပွားအတွက်စိတ်ရှိသီးခံဆောင်ရွက်ခဲ့ပါတယ်အမိန့်အာဏာနဲ့လှုပ်ဆောင်ခြင်းထက်ပါဝင်ပတ်သက်တဲ့ state holder များအကြမ်းမှာစိတ်တူသဘောတူပူးပေါင်းဆောင်ရွက်မှုရအောင်ကြိုးစားလှုပ်ဆောင်ခဲ့ပါတယ်။ဒါကြောင့်လဲဒီကနေ့ရောက်ရှိနေတဲ့မြန်မာနိုင်ငံရေးဖြစ်စဉ်ဟာမတူညီတဲ့နိုင်ငံရေးအင်အားစုတွေပုံမူပါဝင်လာပြီးမတူကွဲပြားတဲ့သဘောထားများကိုစိတ်ဆက်ဆွေးနွေးအဖြေရှာခြင်းဆိုတဲ့နိုင်ငံရေးရည်ကြည်မှုတရားပေါ်ပေါက်လာပြီးပြည်သူတွေအတွင်းမှာဒီမိုကရေစီကျင့်စဉ်တွေပုံမူထွန်းကားလာပြီးနိုင်ငံရေးနယ်ပယ်မှာဒီမိုကရေစီစနစ်နဲ့ကိုက်ညီတဲ့နိုင်ငံအဆောက်အဦ political institution တွေပုံမူခိုင်မာလာပြီဆိုတာဘယ်လို့မှညင်းလို့မရတဲ့အမှန်တရားပဲဖြစ်ပါတယ်
။ကျမကြီးပညာရေးခန္ဓာတွေမှာလက်ရှိအစိုးရတက်လာခဲ့တဲ့2011ခုနှစ်ထက်ပိုပြီးသုံးဆွဲခဲ့ကြောင်းနဲ့စေယုံတွေစာတင်ကြောင်းတွေနဲ့ဆရာဆရာမအရေးအတွက်ဟာလဲစတင်တာဝန်ယူစဉ်ကထက်အစာပေါင်းများစွာများလာကြောင်းလဲပြောပါတယ်။အချင်းပြတ်ခြားစားမှုတွေကိုတိုက်ဖြတ်နိုင်ဖို့ကြိုးပမ်းခဲ့ပေမဲ့အောင်မြင်မှုမရှိခဲ့သေးတာကိုလည်းနိုင်ငံတော်သမ္မတကထည့်သွင်းပြောကြားပါတယ်
။အစိုးရအဖွဲ့မှလည်းလက်ပေးလိုက်ယူမှုတိုက်ဖြတ်ရေးကော်မတီကိုဖွဲ့စည်းထားတယ်လို့တစ်ဖက်ကလည်းလွတ်လပ်တဲ့အဂရိတိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကိုဖွဲ့စည်းဆောင်ရွက်နေတာတွေ့နိုင်ပါတယ်။ International Transparency Initiative အရ2010ခုနှစ်မှာ Anti Corruption Index 183ကနေပြီးယခု2015ခုနှစ်မှာ146ဖြစ်လာတာကိုကြည်ချင်းအဖြစ်ပုံမှန်ကောင်းမွန်တဲ့ဘက်ကိုရွေ့လာတာတွေ့နိုင်ပါတယ်။ကာလကြာရှည်တန်ကြီးတက်နေတဲ့အလိအကျင့်တွေကိုပြုပြင်တဲ့နေရာမှာချက်ချင်းတော့ကျွန်တော်တို့ဖြစ်ချင်တယ်လို့မဖြစ်နိုင်ကြတာတွေ့ရပါတယ်
။ဒီမိုကရေစီစနစ်ခိုင်မာဖို့ဆိုရင်ကောင်းမွန်တဲ့အုပ်ချုပ်ရေးစနစ်ရှိရမှာဖြစ်တဲ့အတွက်တနိုင်ငံလုံးမှာအုပ်ချုပ်ရေးစနစ်ပြုပြင်ပြောင်းလဲရေးလုပ်ငန်းတွေလှုပ်ဆောင်နေကြောင်းနဲ့ကောင်းမွန်တဲ့အစိုးရနဲ့ဒီမိုကရေစီအခြေခံအုတ်မြစ်တွေချပေးလိုက်နိုင်ပြီဖြစ်တဲ့အတွက်လာမယ့်အစိုးရတဲ့လက်ထက်မှာပြီးခဲ့တဲ့၅နှစ်ထက်ပိုမိုကောင်းမွန်တဲ့အခြေအနေဖြစ်အောင်ဒုတိယခြေလှမ်းအဖြစ်ဆောင်ရွက်ရမှာဖြစ်ကြောင်းလည်းပြောပါရယ်လာမယ့်အစိုးရနဲ့အတူလက်တွဲပြီးဆောင်ရွက်သွားမှာဖြစ်တယ်လို့ပြီးခဲ့တဲ့ရွေးကောက်ပွဲမှာရွေးချယ်တင်မြှောက်ခြင်းမခံရတော့တဲ့လွှတ်တော်ကိုယ်စားလှယ်တွေအနေနဲ့လည်းတိုင်းပြည်အကျိုးအတွက်လာမယ့်အစိုးရနဲ့ပူးပေါင်းဆောင်ရွက်ကြဖို့ကိုလည်းတိုက်တွန်းပြောကြားလိုက်ပါတယ
်ဒီကနေ့မြန်မာနိုင်ငံရဲ့ဗကရိအရှိတရားအရမြေသိပါတီကတာဝန်ယူသည်ဖြစ်စေတိုင်းပြည်တင်ကြီးအေဂျင်စီနဲ့ဖွံ့ဖြိုးတိုးတဲ့ရေးကိုဆက်လက်ပြီးအကောင့်တက်ဖို့ဆောင်ရွက်ရမှာပဲဖြစ်ပါတယ်အဲ့ဒီတာဝန်ကိုအကောင့်တက်ဖို့နိုင်ဖို့အတွက်ကျွန်တော်တို့အစိုးရအဖွဲ့ဝင်အားလုံးကနောက်အစိုးရနဲ့ပူးပေါင်းဆောင်ရွက်သွားမှာဖြစ်သလိုလွှတ်တော်ကိုယ်စားလှယ်များအနေနဲ့လည်းနောင်လွှတ်တော်များမှာမပါဝင်တော့ဘူးဆိုရင်တောင်လွှတ်တော်ပြင်ပကနေနိုင်ငံတည်ငြိမ်ရေးနဲ့ဖွံ့ဖြိုးတိုးတဲ့အတွက်ပူးပေါင်းဆောင်ရွက်ကြဖို့ကျွန်တော်အနေနဲ့တိုက်တွန်းလိုပါတယ
်ဒီကနေ့မြန်မာနိုင်ငံရေးအစင်ဟာမတူညီတဲ့နိုင်ငံရေးအင်အားစုတွေပုံမပါဝင်လာပြီးမတူကွဲပြားတဲ့သဘောထားတွေကိုစိတ်ဆက်ဆွေးနွေးအဖြစ်ရှာခြင်းဆိုတဲ့အဆင့်ကိုရောက်ရှိနေပြီဖြစ်ကြောင်းပြည်သူတွေကြားမှာလည်းဒီမိုကရေစီကျင့်စဉ်ပိုရင်းကျက်လာပြီဆိုတာကိုညင်းလို့မရကြောင်းလဲသမ္မတဦးသိန်းစိန်ကပြောပါတယ်၅နှစ်အတွင်းပူးပေါင်းဆောင်ရွက်ခဲ့ကြတဲ့အဖွဲ့အစည်းလူပုဂ္ဂိုလ်တွေနဲ့အားလုံးကိုကျေးဇူးတင်ကြောင်းလဲပြောပါတယ်
ကျွန်တော်တို့တာဝန်ယူစဉ်ကာလအတွင်းမှာပြုပြင်ပြောင်းလဲလုပ်ငန်းစဉ်များအောင်မြင်စွာအကောင့်တွေဖော်ဆောင်ရွက်နိုင်ရေးအတွက်ပူးပေါင်းဆောင်ရွက်ခဲ့ကြတဲ့ ဘဏ္ဍာရေးအသီးသီးမှတာဝန်ရှိသူများအရာဖွဲ့လူအဖွဲ့အစည်းများနိုင်ငံဝန်ထမ်းများနိုင်ငံတကာအစိုးရများနိုင်ငံတကာအဖွဲ့အစည်းများနဲ့အသိပညာရှင်အတတ်ပညာရှင်များသတင်းမီဒီယာများနဲ့ပြည်သူများအလုံးကိုကျေးဇူးတင်ကြောင်းဒီနေရာကနေပြောကြားလိုပါတယ်။နောက်ပေါ်ပေါက်လာမဲ့အစိုးရနဲ့လွှတ်တော်များအနေနဲ့ပြည်သူ့သမ္မတမြန်မာနိုင်ငံတော်ကြီးကိုပုံမှုအေးချမ်းပြီးဖွံ့ဖြိုးတိုးတက်အောင်ဆောင်ရွက်နိုင်ပါစေ။မိဘပြည်သူအလုံးကိုယ်စိတ်နှစ်ဖြာကျမ်းမာချမ်းသာကြပါစေ။တိုင်းသားညီကောင်မောင်နှမအလုံးချစ်ချစ်ခင်ခင်စီစီလုံးလုံးနဲ့ဥမကွဲတိုင်းမပြတ်အေးအတူပူအမျှပြည်တော်စုကြီးကိုတည်ဆောက်နိုင်ပါစေကြောင်းဆုမကောင်းတောင်းရင်းညီကောင်ချုပ်ရပါတယ်။အလုံးနှုတ်ဆက်ပါတယ်။
လက်ရှိအစိုးရတက်တန်းဟာလာမယ့်မတ်လ31ရက်နေ့မှာကုံဆုံးမှာဖြစ်ပြီးနိုင်ငံတော်သမ္မတရဲ့လွှတ်တော်မှာဒီကနေ့ပြောကြားတဲ့မိကုံးဟာနောက်ဆုံးဖြစ်ပါတယ်ရှင်။